ဥပဒေမဲ့လုပ်ငန်းကရတဲ့ငွေမဲကိုတရားဝင်ငွေဖြစ်အောင်ခွာချမှုနဲ့အချမ်းဖက်လုပ်ငန်းကိုဗန္ဒန်ငွေထောက်ပံ့မှုကိုပိတ်ပင်ဖို့ဂျူပန်ရမှာဗမာအစိုးရနဲ့ပူးတွဲဆောင်ရွက်မယ်လို့လွန်ခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကရန်ကုန်အင်္ဂလိပ်တန်ယုံကကြေညာပါတယ်။တက်ဆိုင်ရာဝန်ထမ်းတွေကိုဗြိတိန်အခြေစိုက် Governance and Risks အဖွဲ့ကတင်နန်းပေးမယ်အစီအစဉ်ဖြစ်ပါတယ်။ရှေ့လာမှာအလို့ယုံဆွေးနွေးပွဲ9ရက်ကျင်းပမယ်လို့သိရပါတယ်။ငွေမဲခွာချမှုတိုက်ဖြတ်တဲ့ဗမာအစိုးရဆောင်ရွက်ချက်ကိုအပြည်ဆိုင်ရာအဖွဲ့အစည်းတွေလက်ခံနိုင်တဲ့အဆင့်အထိရောက်လာအောင်လုပ်ဖို့ရွယ်ပုံရပါတယ်။ဥတေစင်အစိုးရဟာပြုပြင်ရေးတွေလုပ်နေပြီမဲ့ငွေမဲခွာချမှုနဲ့အကြမ်းဖက်မှုလုပ်ငန်းငွေကြေးထောက်ပံ့မှုကိုဟန်တားရမှာအားနည်းနေသေးတယ်လို့ Paris အခြေစိုက် FATF Financial Action Task Force ကလွန်ခဲ့တဲ့အောက်တိုဘာကသတင်းထုတ်ပြန်ပါတယ် FATF ကိုအင်အားကြီးနိုင်ငံ9နိုင်ငံက1989မှာဖွဲ့စည်းခဲ့စဉ်ကငွေမဲခွာချသူစည်းရင်းမှာ16နိုင်ငံရှိပါတယ်15နှစ်ကြာတော့မြန်မာတအူးတဲသာကျန်းနေပြီး2006ရောင်းမှာခွာချသူစီးရင်ကမြန်မာကိုပယ်ဖြစ်ပါတယ်။ဒါပေမဲ့ငွေမဲခွာချမှုကိရှင်းတယ်လို့သတ်မှတ်တာမဟုတ်ပဲစောင့်ကြည့်ခံရတဲ့အစ်စ်မှထားတာဖြစ်ပါတယ်
။မူရစ်စေထုတ်လုပ်တဲ့တိုင်းရင်းသားလက်နက်ကင်နဲ့အပြစ်ခတ်ရက်ဆဲပြီးမကြာမီပေါ်ထွက်လာတဲ့ပုဂ္ဂလိကဘန်တွေနဲ့အတူငွေမဲခွာချမှုရှိလာပါတယ်။2002မှာပုဂ္ဂလိကဘန်20ခုရှိနေပါပြီ။ဒီအထက်မှာငွေကြေးတောင့်တင်းပြီးထင်ရှားတဲ့ဘဏ်9ခုသာရှိပါတယ်။အာရှတနာဘဏ်၊ Mayflower ဘဏ်၊ Yuma ဘဏ်၊ Cambodia ဘဏ်နဲ့ Universal ဘဏ်တွေဖြစ်ပါတယ်။စစ်အစိုးရဟာငွေမဲခွာချမှုကိုဟန့်တားတဲ့ဥပဒေပြဋ္ဌာန်းထားပေမဲ့လက်တွေ့မှာထိရောက်မှုမရှိလို့မြန်မာပြည်ဟာငွေမဲခွာချရမှာထင်ရှားလာပါတယ်။စိုးရွားလာတဲ့ငွေမဲခွာချမှုကိုတင်းကျပ်စွာရေးယူဖို့2003နိုဝင်ဘာလဆန်းမှာ FATF အဖွဲ့ကစစ်အစိုးရကိုတိုက်တွန်းပါတယ်။နောက်နှစ်ပတ်လောက်ကြာတော့ Mayflower ဘဏ်နဲ့အာရှတနာဘဏ်ကိုငွေမဲခွာချတဲ့ဘဏ်တွေအဖြစ်အမေရိကန်ကအရေးယူလိုက်ပါတယ
်။ငွေကြေးခွာချမှုချုပ်ကန့်ရေးဥပဒေကို2000ဇွန်လမှာစစ်အစိုးရပြဋ္ဌာန်းတော့အခြေအနေဆိုးဝါးနေပြီဖြစ်ပါတယ်။နောက်တစ်နှစ်ခွဲကြာတဲ့အခါ2003ဒီဇင်ဘာမှာရှမ်းတရုတ်ဦးကျော်ဝင်းပိုင်နဲ့ Mayflower ဘဏ်နဲ့ကိုကန်တရုတ်ဥအိုက်ထွန်းပိုင်နဲ့အာရှရနာဘန်ကိုငွေမဲခွာချမှုနဲ့အမေရိကန်ကအရေးယူတဲ့အတွက်ဘန်နှစ်ခုစလုံးပိတ်လိုက်ရပါတယ်။ဒီဘန်တွေဟာမွေးရဆေးကရတဲ့မတမာငွေကြေးနဲ့ဆက်ဆက်နေတယ်လို့ယူဆပါတယ်။2004ဇန်နဝါရီလကစပြီးငွေကြေးခွာချမှုကိုဥပဒေနဲ့အညီတရှိကြဖို့ဗဟိုဘန်ကညွှန်ကြားချက်တွေထုတ်ပါတယ်။ဒါပေမဲ့2006အထိမြန်မာကိုငွေကြေးခွာချတဲ့နိုင်ငံအဖြစ် FATF အဖွဲ့ကသတ်မှတ်ထားပါတယ်။အာရှဒနာဘဏ်ကိုတည်ထောင်သူဥိုက်ထွန်းဟာ2004မှာရွှေတောင်ကုမ္ပဏီကိုတည်ထောင်ပြီးလုပ်ငန်းမျိုးစုံမှာရင်းနှီးမြှုပ်နှံပါတယ်
။ရွှေတောင်ကုမ္ပဏီဟာလာမယ့်9နှစ်အတွင်းဒေါ်လာတန်း900ကျော်ရင်းနှီးမြှုပ်နှံဖို့စီမံကိန်းချထားကြောင်းသိရပါတယ်။အခွင့်ထူးခံခရိုနီစီးပွားရေး၊အာဂရီလိုက်စားမှု၊ငွေမဲခွာချမှု၊မူရစ်ဆေးလုပ်ငန်းစာရာတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေဆက်သွယ်ပုံကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့အစိုးရမှတာဝန်ရှိပါတယ်။ငွေမဲခွာချမှုတိုက်ဖျက်ရေးမှာဗမာအစိုးရကိုကူညီဖို့ဗြိတိသျှတန်ယုံကကြေညာပြီးနောက်တရက်ဒီဇင်ဘာ17ရက်နေ့မှာမြန်မာပြည်မှာဘိန်းအထွက် 26 ရာခိုင်နှုန်းတိုးပွားနေကြောင်းကုလသမဂ္ဂမူရစ်ဆေးနဲ့မှုခင်းဌာနကကြေညာပါတယ်။ဘိန်းစိမ်းတန်ချိန် 150 ကျော်ထုတ်လိမ့်မယ်လို့ခန့်မှန်းပါတယ်။မူရစေထုတ်လုပ်မှုနဲ့အခြားမှောင်ခိုဒုစရိုက်လုပ်ငန်းတွေကြောင့်ပေါများလာတဲ့မတမာငွေကြေးကိုခွာချပြီးတရားဝင်ငွေဖြစ်အောင်လုပ်သူတွေလည်းများပြားလာပါတယ်
။ဘိန်းဘီယန်လော်စစ်ဟာနဲ့ခွန်ဆာတို့ခေတ်ကလိုပဲအစိုးရတပ်နဲ့ပြည်သူစစ်ဟာဘိန်းလုပ်ငန်းမှာစီးပွားရှာနေတုန်းဖြစ်ပါတယ်။ဒုစရိုက်လုပ်ငန်းကရတဲ့ငွေကိုခွာချပြီးတရားဝင်ဖြစ်အောင်လုပ်တာဟာအစဉ်အလာလိုဖြစ်နေပါတယ်။မြမဘန်လုပ်ငန်းဖွံ့ဖြိုးတိုးတက်မှုမရှိတဲ့အတွက်ငွေမဲခွာချမှုကိုတင်းချုံနိုင်တဲ့အခြေအနေမရှိသေးတာလို့မြမစီးပွားရေးလေ့လာသူဘောဂဗီဒပညာရှင်ပေါမောက်ခရှွန်တန်းတော်ကဆိုပါလေ။ဒါကြောင့်နိုင်ငံခြားအကူအညီလိုနေတာပါ။ဘဏ်လုပ်ငန်းတင်းချုံကိုယ်ကျေးနဲ့ပတ်သက်ပြီး Standard Chartered Bank Prudential အမကနဲ့မြမဘဏ်လုပ်ငန်းကထိတ်တန့်အရာရှိတွေဒီဇင်ဘာ4ရက်နေ့ကအလို့ယုံဆွေးနွေးပွဲကျင်းပကြောင်းသိရပါလေ။မြမပြည်မှာလှုပ်ရှားနေတဲ့အင်္ဂလိပ်ပိုင် Standard Chartered Bank ဟာစီကံပေါ်ပြန်မှုနဲ့အမေရိကန်မှာဒဏ်ငွေပေးဆောင်ခဲ့ရပါတယ်။အ အမေရိကန်တန်ခတ်အရေးယူထားတဲ့မြန်မာအီရန်ဆူဒန်နဲ့လီးဗီးယားနိုင်ငံကဒေါ်လာတွေကိုအမေရိကန်ဘန်ဒါရေးစနစ်ကတဆင့်လွှဲပြောင်းတဲ့အမှုနဲ့ဒေါ်လာတန်650ကျော်အမေရိကန်မှာဒဏ်ငွေပေးဆောင်ခဲ့ရကြောင်းလွန်ခဲ့တဲ့မတ်လ26ရက်နေ့ထုတ် Forbes Magazine မှာပေါ်ပြပါတယ်ဒါကြောင့်ဥပဒေစီမံဖောက်ပြရင်ဘယ်လိုဖြစ်နိုင်လဲဆိုတာမြန်မာဘန်တွေနားလည်အောင်သင်ခန်းစာပေးနိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ။